နိုင်ငံတော်အတိုင်းငယ်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အပြစ်မရထားတဲ့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ငံသားတို့ငင်းငင်းရေးတွစ်ဆုံဆွေးနွေးမှုပေါ်ခေါင်းဆောင်ချင်းကြားအခြေအလက်ညှိနှိုင်းမှုတွေနဲ့ငင်းငင်းရေးလုပ်ငန်းစဉ်ရှစ်ဆက်လှမ်းနိုင်မဲ့အလားအလာကောင်းဖြစ်ပို့အုပ်အပြစ်ရအဖွဲ့ကကြိုဆိုလိုက်ပါတယ်။မွန်ပြည်နယ်အတွင်းငင်းငင်းရေးတည်ဆောက်နိုင်ရင်ဒေသအတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအရှင်မြင့်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့လည်းဒီမွန်ပြည်နယ်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
တိုင်းနာလည်းနဲ့ကိုင်းနေတဲ့အစိုးရတို့ကြားမြမငင်းငယ်ရေးလုပ်ငန်းစဉ်ဒီအကောင့်ထဲပေါ်ဆောင်ရွက်နေတဲ့အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ငင်းငယ်ရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်နေနိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ၁ရက်နေ့ကမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာဦးဆောင်ပြီးနိုင်အောင်မငေးပါဝင်မွန်ပြည်သက်ပါတီရဲ့ကိုယ်စားလှယ်အဖွဲ့နဲ့နေပြည်တော်မှာရှိတဲ့အမျိုးသားပြည်နယ်တင်မြင့်ရေးနဲ့ငင်းငယ်ရေးဗဟိုဌာန NRPC မှာလက်ခံတွေ့ဆုံခဲ့တာဖြစ်ပါတယ်။မွန်ပြည်သက်ပါတီရဲ့ငင်းငယ်ရေးဖြစ်စဉ်အတွေ့ပါဝင်ဆောင်ရွက်မှုအခြေအနေတွေကိုဆွေးနွေးကြတာဖြစ်တယ်လို့ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့သူဖြစ်တဲ့နိုင်ငံတော်တိုင်းနိုင်ငံရုံးညွှန်ကြားမှုချုပ်ဦးစော်ထေးက VOA မြန်မာပိုင်းကိုအတည်ပြုပြောပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာအသေးစိတ်ကိုတော့မပြောခဲ့ပါဘူး
။ဟုတ်ပါတယ်ကျွန်တော်သတင်းထုတ်တာလည်းအဲ့ချက်ကတော့ဘာမှပြောလို့မရဘူးပဲနော
်။အခုလိုမျိုးနိုင်ငံသားပါဝင်မွန်ပြည်သက်ပါတီခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်တို့ကြားတွေ့ဆုံမှုအပေါ်အပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ဆိုဥက္ကဋ္ဌလည်းဖြစ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ခွန်မြင့်ထွန်းကကြိုဆိုလိုက်ပါတယ
်။မွန်ပြည်သက်ပါတီခေါင်းဆောင်တွေနဲ့အခုဖန်ကတော့တိုင်ပင်ခံလို့လည်းတွေ့ကြတဲ့ကိစ္စကိုတော့ကျွန်တော်အထူးတောင်းကြိုဆိုတယ်ဝန်လည်းဝန်တာပါတယ်။ခေါင်းဆောင်တွေကြားမှာအခြေအနေညှိနှိုင်းမှုတွေပိုပြီးတိုးတက်လာတဲ့အမျှကျွန်တော်ငြင်းငြင်းဖြစ်စဉ်ကလည်းပဲပိုပြီးတော့မှသာရှိဖို့ဆက်ပြီးတော့သွားနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒါကတော့ကျွန်တော်တို့အံတန်ကောင်းတာပါ။နောက်တစ်ခုကပါလဲဆိုလို့ရှိရင်တယောက်နဲ့တယောက်ကြားမှာအငင်းအယူဆတွေတူပေမဲ့လို့အခြေအနေအကြောင်းအကျိုးပွဲလဲတာမျိုးတွေရှိလာတတ်တယ်။အဲ့ဒါတွေကိုလည်းပဲကျွန်တော်တို့ဒီလိုတွေ့ပြီးတော့ပေါ့လေပုံကိုချင်းချင်းတွေ့ပြီးတော့ဒီလိုဆွေးနွေးလိုက်တာဖြည့်ရှင်းလိုက်တာမေးလိုက်တာညှမ်းလိုက်တာအဲ့ဒါတွေရေရှည်တက်ဖို့အများကြီးကောင်းတယ်လို့ကျွန်တော်မြင်ပါတယ်
တိုင်းရင်းသားကောင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားအခုလိုကိုယ်တိုင်တွေ့ဆုံမှုတွေကနေခိုင်မာတဲ့ယုံကြည်မှုတွေတည်ဆောက်နိုင်တယ်လို့ချမှတ်တဲ့မူဝါဒဆရာကိစ္စတွေကိုလည်းပြုမွေလေးလေးအမြင်မြင်ဖလှယ်ဆွေးနွေးနိုင်တဲ့အခါငင်းငယ်ရေးလုပ်ငန်းစဉ်ရှေ့ဆက်အကောင့်ထဲပေါ်နိုင်ရေးအလားအလာကောင်းဖြစ်လေခွန်မြင့်ထွန်းကရှုမြင်ပါတယ
်ကျွန်တော်ကောင်းဆောင်တွေအချင်းချင်းကြားမှာဟိုထပ်ပြီးတော့မှအချင်းချင်းခါကထပ်ပြီးတွေ့ဆုံတာရင်းနှီးတွေ့ဆုံတာပြီးနောက်ကကျွန်တော်တို့ဆွေးနွေးမှုဖြစ်စဉ်တွေထဲမှာတရားဝင်စည်းဝေးတွေမှာထိုင်ပြီးဆွေးနွေးကြတဲ့မတိုင်မီမှာအလို့သဘောတူဆိုဆွေးနွေးမှုတွေလည်းအန်တန်လိုအပ်တာဖြစ်ပါတယ်။ကြောင့်မို့လို့အခုလိုဆွေးနွေးမှုတွေကတော့ကျွန်တော်တို့အနေနဲ့ဒါအရာကိုအများကြီးကိုကြိုဆိုတယ်လို့ပြောတာဖြစ်ပါတယ်။နောက်တစ်ခုကဒီခေါင်းဆောင်နေချင်းကြမှာတိတိမှုများလာတယ်ခင်ဗျာ။ကျွန်တော်မူဝါဒဆိုင်ရာကိစ္စတွေလည်းဆွေးနွေးဖို့လိုတယ်။အချို့သောမူဝါဒဆိုင်ရာကိစ္စတွေကိုမိမိတို့ရဲ့စိုးရိမ်ချက်တွေမိမိတို့ရဲ့လိုလားချက်တွေအဲ့ဒါတွေကိုလည်းဒီလိုတွေ့တဲ့အချိန်မှာကျွန်တော်ပုံမှန်လေးလေးရင်းပြီးဆွေးနွေးနိုင်တာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကိုကျွန်တော်ကြိုဆိုလို့ပြောတာဖြစ်ပါတယ
်။မွန်ပြည်နယ်အတွင်းငင်းငယ်ရေးတည်ဆောက်နိုင်ပြီဆိုရင်ဒေသရင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေပေါ်ဆောင်လာနိုင်မယ်လို့လည်းမွန်လူခွေလှူရှားသူလည်းဖြစ်တဘာဝပတ်ဝန်းကျင်ဆိုင်ရာလှူရှားသူတို့လည်းဖြစ်တဲ့မိအားချင်းကတော့မျှော်လင့်ပါတယ်
။မွန်လူမျိုးတယောက်အနေနဲ့ဖြစ်ပြီးတော့ဒီ CSO မှာဒီတဘာဝပတ်ဝန်းကျင်နဲ့သက်ဆိုင်နေပြီးတော့လှူရှားနေဒီတယောက်အနေနဲ့ဒီဘလူမျိုးမြင်လဲဆိုတော့ဒီတကယ်လို့ဒီငင်းငယ်ရေးဖြစ်စင်မှာတို့ဆွေးနွေးရအားတို့ရဲ့အသေးစိတ်ဆက်လက်ဒီကျွန်မအကုန်လုံးမသိဘူးတကယ်လို့ဒီမောင်မင်းနယ်မှာအစိုးရနဲ့တကယ်လို့ပူပေါင်းပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းလုပ်နေစဉ်အတိအကျဒီဖွံ့ဖြိုးရေး development လို့ပြောလိုက်တာနဲ့ဒီလူစုရဲ့စန္ဒပေါ့နော်ဒီတက်ဆိုင်ရဲ့လူထုရဲ့စန္ဒတကယ်ဟာရယူဖို့ဒါအတိအကျပထမချက်ပေါ့နော်ဘာလို့ဆိုတော့ဖွံ့ဖြိုးရေးဒီဘောရဲ့ပိုင်းသူရဲ့ပိုင်းဝင်လိုက်တာနဲ့ development နဲ့ကြီးကြီးဖြစ်မယ်လို့ဆိုဒီ project တွေဝင်လာလို့ရှိရင် data ခံရတဲ့မိနစ်မှမဆုံးရှုံးရအောင်ဆိုအဓိကဒီကျမလူထုတက်မှာထောက်ပြစင်တော့ပါဆရာ
အခုဆိုရင်တော့အပြည့်ရထားတဲ့သူအဖွဲ့အချင်းချင်းအမျိုးသားအဖြစ်နိုင်ငံရေးဆွေးနွေးမှုတွေဖော်ဆောင်နေသလိုအပြည့်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးကလည်းအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီကလိုင်းလံတွဲဆုံဆွေးနွေးမှုတွေရှိနေပြီးလာမယ့်တတိယအကြိမ်ပြည်လုံးညီလာခံပြန်လည်ကျင်းပနိုင်ရေးစီစဉ်ဆောင်ရွက်နေကြတယ်လို့လည်းခွန်မြင့်ထွန်းကပြောပါတယ
်တရားကျင့်ပြည်လုံးညီလာခံနဲ့ပတ်သက်ရင်တော့ဒီဒီဇင်ဘာဇန်နဝါရီလောက်မှာတော့အကြမ်းင်းရထားတယ်။ဥပမာလည်းပဲဒီညီလာခံမတိုင်ခင်မှာတော့တို့လက်မှတ်ရေးထိုးထားတဲ့ရှစ်ဖွဲ့မှာလူသားချင်းနိုင်ငံရေးလူဝဲကျင်းပဖို့တော့ကကျွန်တော်ရှမ်းလူမျိုးတိုင်းလူသားချင်းနိုင်ငံရေးလူဝဲနဲ့ရခိုင်လူမျိုးတိုင်းလူသားချင်းနိုင်ငံရေးလူဝဲကာလမတိုင်ခင်မှာတော့ကျင်းပဖို့တော့လိုအပ်ပါတယ်။နောက်တစ်ခုကပါလဲဆိုရင်သူလက်မှတ်ရေးထိုးသေးတဲ့ညီနောင်တွေရတဲ့ဒီကာလမှာချွေးနေမှုနိုင်မှုတွေဖြစ်ပြီးတော့မှ NCA ပုံကိုလက်မှတ်ရေးထိုးနိုင်တာအဲ့ဒီလိုဖြစ်ရင်တော့ဒါအကောင်းဆုံးဖြစ်ပါတယ်
။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နဲ့တွေ့ဆုံခဲ့တဲ့မွန်ပြည်သက်ပါတီရဲ့ဒုတိယ ဥဆောင်တဲ့အဖွဲ့လေးမှာတော့နိုင်ငံအောင်မငေးနိုင်ဂျီယာနိုင်လီယီကောင်နိုင်ဝင်းလာတို့ပါဝင်ပြီးအစိုးရညီညာရေးအဖွဲ့ဘက်ကတော့အမျိုးသားပြန်လည်တင်ပြရေးနဲ့ညီညာရေးဗဟိုဌာနNRPC အဖွဲ့ဝင်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးမင်းအောင်အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းအပါအဝင်အမျိုးသားပြန်လည်တင်ပြရေးနဲ့ညီညာရေးဗဟိုဌာနဒု